ဆရာဦးရောဘတ်ဆန်ကိုရှင်ဒီ Facebook လူမှုကွန်ရက်ပေါ်မှာတမရကိုတယောတဲ့ကဗျာရေးသားတယ်ဆိုပြီးတော့ဖန်စီတရားဆွဲခံထားရတဲ့ကဗျာဆရာမောင်ဆောင်ခါကိုဒီနေ့ပုံမှန်တစ်ခုထပ်တိုးပြီးတော့တရားဆွဲတယ်ဆိုတဲ့အခြေအနေလေးကိုသိကြင်လို့ပါရှင
်ဒီကနေ့ရုပ်ချင်းကကျွန်တော်တို့2013ခုနှစ်ဆက်သွယ်ရေးဥပဒေပုံမှန်66ဒါကြီးရဆွဲဆိုမှုကိုစစ်ဆေးဖို့အတွက်ချိန်ဆထားတာအဲ့ဒါကိုစစ်ဆေးပြီးတဲ့အခါကျတော့ပြမှုကြီးမှာ1250မြင်းကောင်2015နဲ့ရှိပြည်သားမျိုးနဲ့ရဲတပ်ဖွဲ့မှုရဲမှုဦးသိန်းဝင်းကပဲစစ်ဘုတ်ဆရာဦးရေပုံမှန်99ခါခွေးနဲ့တူညီတဲ့အကြောင်းအရာပေါ်မှာနောက်ထပ်အမှုတစ်ခုတည်ဆောက်ပြီးတော့ဆွဲဆိုထားတဲ့အမှုကိုလက်ခံကြောင်းတရားဝင်ဆောင်ရွက်ခဲ့ပါတယ်။
အဲ့တော့ဆရာတကယ်ပဲမောင်ဆောင်ခါရဲ့အမှုဟာဒီနိုင်ငံတော်အကြီးညိုပြက်စီမှုပုံမှန်905ခါခွေးနဲ့တရားဆွဲဆိုဖို့တင့်တော်သလားရှင်ဒီပုံမှန်905ခါခွေးဆိုတာကိုပုံမှန်အားဖြင့်ဘလို့အမှုတွေမှာဆွဲဆိုတာပါလဲရှင
်905ခါခွေးလို့ပြောရအောင်ကနိုင်ငံတော်မှာမတိမငင်ဖြစ်အောင်အစိုးရကိုအကြီးညိုပြည့်အောင်ဘာမှပေါ်ပေါက်တာပါမရှိပဲဖိလို့ဖတ်တဲ့ပေးတက်လောက်ပဲဒီကဗျာကိုဖတ်တာဖတ်ပြန်တော့လေဒီနေရာမှာဘယ်သမရဆိုတာမှမညွန်တာပဲနဲ့သမတကြီးလို့ပဲပါတယ်အမေရိကန်သမရလားတရုတ်သမရလားဟုတ်လားအိန္ဒိယသမရလားပါကစ္စတန်သမရလားဘာမှရေးမတာဘူးအမှုဆွဲခြင်းနဲ့အတွက်နိုင်ငံတော်ဆိုတဲ့သကလုံးကိုရဲမှုကသုံးပြီးအခုအမှုတည်ဆောက်တာ
ဟုတ်ကဲ့ရှင်ကျမတို့ဖတ်ရတဲ့ကြံရဲထဲမှာတော့တမရကြီးဆိုတာပဲပါတာဆိုတော့ဒီနိုင်ငံတော်ဆိုတဲ့စကားက
ဒီ
ရဲမှုကသူ့သဘောနဲ့သူဖြည့်ဆွက်လိုက်တာပေါ့နော
်ဟုတ်ပါတယ်ခင်ဗျာ
ရဲမှု
ဦးသိန်းဝင်းကသက်တည်ခံကာကြီးတိုင်းစားအပိုက်သုံးကြမှာဖြည့်ဆွက်တာပါအစားကကြံရမှာမပါပါဘူးဗျာ
မပ
ါပါဘူး
အဲ့လိုကောဒီကြပြမှာမပါပဲနဲ့ဒီစကလုံးအပေါ်ဖြည့်ဆွက်ခွင့်ရှိလို့လားရှင
်အဲ့ဒါကတော့အမှုကိုတွဲလို့ရအောင်တိဆောက်တဲ့သဘောလိုပဲကျွန်တော်တို့ကယုံကြည်တယ်လေရှင်ကြပြအရဆိုရင်အမှုတိဆောက်လို့မရနိုင်တာဟုတ
်ဟုတ်ကဲ့ပါ
ရဲမှုကအဲ့လိုနိုင်ငံတော်ဆိုတဲ့စကလုံးကိုတုံးပြီးတော့အမှုကိုတိဆောက်တဲ့အတွက်နိုင်ငံတော်သမ္မတကြီးဦးသိန်းစင်ရဲ့ဂုဏ်သိက္ခာကိုလည်းထိခိုက်စေတယ်နောက်ပြီးတော့နိုင်ငံတော်အစိုးရကိုလည်းပဲအကြီးညိုပြက်စေတဲ့အတွက်ရဲမှုဦးသိန်းဝင်းကိုပြည်မှုဆိုင်ရာဥပဒေပုံမှန်124ကာကြီးတရားနိုင်ငံတော်အစိုးရကိုအကြီးညိုပြက်စေမှုတွေရဲယူပြီးပါလို့ကျွန်တော်ကနှုတ်နဲ့လျှောက်ထားခဲ့ပါတယ်အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးအရေးယူတဲ့မယူတဲ့ဒီစမာလာ30နှစ်မှာနှစ်ဖက်လျှောက်လေးချင်းကြားနာပါမယ်ကြားနာပြီးတော့မှနောက်တစ်ချိန်ကြမှာဆုံးဖြတ်မှာပါ
ဟုတ်ကဲ့ပါရှင်ဒီကြပြဆရာမောင်ဆောင်ခါကိုရွက်ကောက်ပွဲမတိုင်ခင်နဲ့ကဖန်ဝင်ရန်ထုတ်ထားတယ်ပြီးတော့နှွေမာလာ9ရက်နေ့မှာဖန်လိုက်တယ်ပြီးတော့နှွေမာလာ10ရက်နေ့ရွက်ကောက်ပွဲမှာ NLD ပါတီကအပြတ်အသတ်အနိုင်ရတယ်လောလောဆယ်အနေထားအရဒီမောင်ဆောင်ခါရဲ့အမှုကိုဆရာအနေနဲ့ဘယ်လိုများသုံးသပ်နိုင်မှာလဲရှင
်ကျွန်တော်အနေနဲ့ပြောချင်တာကတော့ရွေးကောက်ပွဲပြီးဆုံးသွားပြီအမျိုးသားပြန်လည်သိမြတ်ရေးနဲ့ရင်းချစီရေးလမ်းတွေကိုရှောက်နေတဲ့ဒီလိုအချိန်ကာမျိုးမှာဒီလိုအမှုမျိုးတွေကတော့ပိတ်သိမ်းပြီးတော့နိုင်ငံရေးမှုဖြစ်နေဆွဲဆိုကြတဲ့လူတွေအားလုံးကိုပြန်လွတ်တင်ပါတယ်တော့အဲ့ရာဒီသားနဲ့သမရာကြီးတွေလည်းပဲမင်္ဂလာတရားနဲ့ပြည့်စုံတော်မူတဲ့ယာဓုအာဏာဆွဲပြောင်းမှုဖြစ်နိုင်တယ်ပါ
ဟုတ်ကဲ့ရှင်ဒီကြပြဆရာမောင်ဆောင်ခ NLD ပါတီဝင်ဖြစ်နေတဲ့အတွက်ကရောဆရာဘာများထူးခြားနိုင်လဲရှင
် NLD ပါတီဝင်ဒါမကဘို့နော်တခြားသောနိုင်ငံရေးအကျဉ်းသားတွေလည်းပဲကျွန်တော်ထင်ပါတယ်သမရာကြီးဦးသိန်းစင်ရဲ့ယာဓုတက္ကကုံဂါနီတို့မို့ NLD ကဖွဲ့စည်းမဲ့အစိုးရတဲ့အစမှာတော့ပဲပြန်တော့မှာပါအဲ့ဒီမှာလည်းရမယ်သွားမယ်လို့ယုံကြည်ပါတယ်
ဆရာဦးရောဘတ်ဆိုင်အောင်ကျေးဇူးအများကြီးတင်ပါတယ်ရှင်
ဟုတ်ကဲ့ရပ်ပြီလေအထူးကျေးဇူးတင်ပါတယ်